မေရိကန်ကျွမ်းပါမဲ့ဆီမွန်ဘိုင်းစ်ဟာသူ့ရဲ့ခုနှစ်ကြိမ်မြောက်အိုလံပစ်ဆုကိုဒီကနေ့ဆက်ကူလိုက်ပါတယ်။အစောပိုင်းအားကစားပွဲတွေမှာမပါတော့ဘူးနောက်ဆုတ်ခဲ့ပြီးတဲ့နောက်တန်းပေါ်မှာထင်းကြီးကစားရတဲ့ဒီကနေ့ပြိုင်ပွဲမှာရှင်ပြန်ကစားတာဖြစ်ပြီးကျေးဇူးစုရရှိသွားတာဖြစ်ပါတယ်။ဒီကနေ့ပြိုင်ပွဲမှာတရုတ်နိုင်ငံကကွမ်ချန်ချန်းကရွှေတစိမ့်စုနဲ့တရုတ်နိုင်ငံကပဲနောက်ထပ်ကျွမ်းပါမဲ့တန်ရှီချင်းကငွေတစိမ့်စုဆက်ကူရရှိသွားကြပါတယ်။ဘိုင်းစာသူ့ရဲ့စိတ်ကြမ်းပါရေးအားနည်းနေတဲ့အတွက်လူနေစိတ်တသားတဲ့ကြောင့်ကြိုးစားနေရတာမို့တိုကျိုအိုလံပစ်အားကစားပွဲစဉ်အတွက်မြင်များမှာမပါတော့ဘူးနောက်ဆုတ်ခဲ့တာဖြစ်ပါတယ်။သူဟာအိုလံပစ်ဆုတစိတ်ခုနှစ်ခုအပါအဝင်ကမ္ဘာ့ကျွမ်းပါချန်ပီယံဆု30ကျော်ရထားတဲ့သူဖြစ်ပါတယ်။လောလောဆယ်အချိန်ထိကတော့တရုတ်နိုင်ငံကရွှေ33ခု၊ငွေ20၊ကျေး16နဲ့အိုလံပစ်ဆုတစိတ်ပေါင်း68ခုရရှိထားပြီးရွှေတစိတ်အများဆုံးရထားတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ရွှေတစိမ့်ဒုတိယအများဆုံးရထားပြီးရွှေ22ငွေ29ကျေး19ရရှိထားပါတယ်။အိုလံပစ်ပွဲတွေကိုအင်ရှင်ဖြစ်ကျင်းပပေးနေတဲ့ဂျပန်နိုင်ငံကတော့ရွှေ19ငွေ6ကျေး12ခုနဲ့စုစုပေါင်းဆုတစိမ့်36ခုရရှိထားပြီးရွှေတစိမ့်တတိယအများဆုံးရထားပါတယ်ရှင်။